မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုနဲ့ဖမ်းဆီးပြီးနောက်တိုက်ဆုံသွားရတဲ့လုပ်ရည်တွေဟာဗြိတိန်နိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေသတ်မှတ်ချက်နဲ့ညီဆွနေတာကြောင့်မြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ကြေညာပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ပေးဖို့ဗြိတိန်နဲ့အိုင်ယာလန်မှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားများသတ်မှတ်ကတောင်းဆိုထားပါတယ်။လန်ဒန်မြို့ဝက်စမင်စတာတရားပေါ်မှာ82နာရီကြာအစာငတ်ခံဆန္ဒပြတောင်းဆိုနေတဲ့မြန်မာကျောင်းသားများသတ်မှတ်ကအဖွဲ့ဝင်3ဦးတည်းကသတ်မှတ်ကဥက္ကဋ္ဌဖြစ်သူကိုကျော်မင်းဟန်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။ဟုတ်ကဲ့အဓိကကတော့ဗောနောကျွန်တော်ကဟိုမြန်မာစစ်ကောင်စီဗောနော Terrorism at 2000ရာဗောနောကျန်းဖက်အဖွဲ့စီဖြစ်ကြီးညာပေးဖို့ UK အစိုးရကိုကျွန်တော်တောင်းဆိုနေရဖြစ်ပါတယ်။အဲ့ဒီဟာဗောနောကျွန်တော်တို့ကထပ်တိုးတောင်းဆိုချက်အနေနဲ့ UK မှာရောက်နေတဲ့လူတွေကိုဟိုအကြောင်းမျိုးအကြောင်းဗောနောဒါပြန်နိုင်တော့ပြည်သူတွေကို protection visa ပေးနိုင်ဖို့ပေါ့နော်အဲ့ဒါအတွက်တောင်းဆိုနေရဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတိန်အစိုးရကချမှတ်ထားတဲ့ Terrorism Act ဒီထမ်းချက်မှာမြန်မာစစ်ကောင်စီရရောဘယ်လိုအချက်တွေနဲ့ညှိနှိုင်တာမို့လို့ဒါမျိုးတောင်းဆိုဖြစ်တာပါလဲခင်ဗျာ
ဟုတ်ကဲ့ Terrorism Act 2000ရဲ့ပေါ့နော် definition နဲ့ကိုညှိနေတာဖြစ်ပါတယ်အဲ့မှာအကြံဖက်ဝင်စီကသူကတခါ definition ဖွင့်တာရဲ့အဲ့ဒီအဓိပ္ပာယ်ရာသူကလူများကိုကျင်းထန်စွာထိခိုက်နာကျင်စေသောအကြံဖတ်မှုဒါမို့ပစ္စည်းဥစ္စာပိုင်ဆိုင်မှုကိုအကြီးကျယ်ပျက်စီးစေခြင်းဒါမို့လူတင်ဦးတယောက်ဤအသက်အန္တရာယ်ကိုအနေပြုခြင်းဒါမို့ပြည်သူလူထုဤကျန်းမာရေးတို့မို့လုံခြုံစိတ်ချမှုတို့ကြီးလေသောအန္တရာယ်ဖြစ်ပေါ်စေခြင်းသင်္နတ်တို့မဟုတ်ပောက်ကွဲတံများကိုအသုံးပြုခြင်းအဲ့ဒီဟာကတယ်ရီဇင်အရဲ့2000ဥရေအောက်တွင်ကြာရောက်ပြီလို့သူကရှင်းထားပါတယ်အပြင်EU တွေအောက်တွင် UK တွင်မှာရှိသည့်အကြမ်းဖက်အဖွဲ့အစည်းများသာမတတခြားနိုင်ငံတွင်များရှိသည့်အဖွဲ့အစည်းတို့ကအင်ညာပိုင်ခွင့်ရှိသည်လို့သူကရှင်းထားတာ။အဲ့ဒီအတွက်စစ်ကောင်စီရဲ့လှုပ်ဆောင်နေချက်တွေကအကုန်လုံးက Terrorism Act ရဲ့ဥပဒေအောက်မှာကြာရောက်နေတာဖြစ်ပါတယ်။အားလုံးလည်းသိပါရဲ့ရှင်းပါရဲ့ဗျ။ကျွန်တော်တို့ဒီနေ့ရရှိတဲ့သတင်းရသို့လူပေါင်း850တယောက်ကအကြောင်းမဲ့အသက်ခံထားရပါတယ်။ပြီးတော့လူပေါင်း4453ယောက်ကအဖမ်းခံထားရပါတယ်။ပြီးတော့အကြောင်းမဲ့စွာပဲကျွန်တော် death penalty ပေးရလူများကြီးလည်းရှိနေပါတယ်။ကလေးငယ်လေးတွေရှင်းနေရွယ်ကလေးငယ်လေးတောင်မှပြစ်သက်ခံနေရပါတယ်။အဲ့ဒီဟာလုံးဝလူမဆန်တဲ့လုပ်ရက်တွေပါ။ဒီအကြောင်းပြချက်တွေအများအကုန်ဆုံးနဲ့ညှိနေပါတယ်
။ဒီတောင်းဆိုချက်တွေကိုလက်လျောစဉ်းစားပေးလာမယ်ဆိုရင် Terrorism Act 2010ရပါ။ဒီမြန်မာစစ်ကောင်စီအပေါ်ဘယ်လိုမျိုးအရေးယူဆောင်ရွက်မှုတွေကြားရောက်လာမှာပါလဲခင်ဗျာ။
အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဘောနော်စစ်တပ်ရဲ့ဟိုဘောပတ်စံဘောနော်ငွေဝင်တဲ့ access တွေကိုဘောနော်ကျွန်တော်က freeze လုပ်နေတာပါအဲဒါကြောင့်အဲ့ဒီဟာကိုအသက်သွင်းဖို့က Terrorism Asset Freezing at 2010ဆိုတာထပ်ရှိပါရဲ့အဲ့ဒီဟာကိုအသက်ဝင်ဖို့က2000အရာဘောနော်ကျွန်တော်ကအရင်ဆုံး declare လုပ်ရပါရဲ့အဲ့ဒါ declare လုပ်ပြီးွားရတယ် Asset Freezing Act ကနောက်ကလိုက်လာပါတယ်အဲ့ဒီဟာနောက်ကလိုက်လာတဲ့အချိန်မှာUK မှာရှိရပေါ့နော်သူနဲ့ဆက်နွယ်ရဲ့ကော်မတီတစ်ခုခုကတော့လည်းကောင်းပုဂ္ဂိုလ်တစ်ခုကလည်းကောင်းဆက်နွယ်ခဲ့တည်ရှိတော့သူနဲ့ပတ်သက်များတောင်းတကဘာလုံးမှာရှိရဲ့ access တွေသူရဲ့အရာရဲ့ access တွေအကုန်လုံးကိုသူကပိတ်သိမ်းနိုင်တာဖြစ်ပါတယ် freeze လုပ်နိုင်တာဖြစ်ပါတယ်အဲ့အတွက်ကြောင့်မို့ကျွန်တော်တောင်းဆိုနေခြင်းဖြစ်ပါတယ်ခင်ဗျာ
အဲ့တော့ဒီ Westminster တရားပေါ်မှာဟိုဒီလိုအစာခံဆန္ဒပြနေတဲ့စီကိုနိုင်ငံရေးဝန်ထမ်းအရာရှိသူပဲပြီးတော့လာရောက်ပြီးတော့မင်းမြန်းစုံစမ်းတာရောရှိပါပြီလားခင်ဗျာ
အခုရတိမရှိသေးပါဘူးခင်ဗျာကျွန်တော်အဲ့အတွက်လည်းကျွန်တော်ဆက်လက်ပြီးတော့တောင်းဆိုနေရဖြစ်ပါတယ်ပြီးတော့ကျွန်တော်တို့ကဧပြီလ10ရက်နေ့မှာကျွန်တော်ဘောနောမြန်မာကျောင်းသားသမဂ္ဂရဲ့ဥက္ကဋ္ဌအနေနဲ့ပေါ့နော်ကျွန်တော်စာပို့ထားပါတယ်ရှင်းရနေရပို့တဲ့စာမှာလည်း3ရက်အတွင်းအကြောင်းမပြန်ပါကအစားငတ်ခံဆန္ဒပြမယ်လို့ပြောထားပါတယ်ဒါပေမဲ့မင်တာကြီးဖိလစ်ဆုံးပွဲလွန်သွားတဲ့အတွက်ကျွန်တော်ကအင်္ဂါနိုင်ငံရဲ့ပေါ့နော်ပူစေဝမ်မွန်းကာလာကိုကျွန်တော်ကလေးစားလိုက်နာတာပါမယ်အဲ့အတွက်ကျွန်တော်20ရက်နေ့ထိဆက်ဆောင်ပါကျွန်တော်တို့အကြောင်းပြန်ကြခြင်းစုံတရားမရှိရတဲ့ကျွန်တော်အစာငတ်သက်ခံဆန္ဒပြနေခြင်းပါဟ
ိုဒီအခုလို့စာငတ်ခံဆန္ဒပြနေတာကိုဒီဗီတိန်နိုင်ငံသားတွေဟိုဘယ်လိုလာပြီးတော့တုံ့ပြန်တာတွေတွေ့ရပါသလဲခင်ဗ
ျဟုတ်ကဲ့လာပြီးတော့ကျွန်တော်တို့အားပေးကြပါရဲ့သူဘာကူညီနိုင်မလဲပြောပါရဲ့ကျွန်တော်တို့မှာ petition link တွေအများကြီးရှိပါရဲ့ petition ဆိုတော့ sign ထိုးရပါဘော online နေပြီးတော့ဒီ UK government ကသူကတောင်းဆိုပါဘောနော်အဲ့မှာလူက petition မှာသူကလူအယောက်1000ပြည့်သွားရင်သူရဲ့လောရအိုပါလီမန်မှာစတင်ဆွေးနွေးရဖြစ်ပါတယ်ခင်ဗျာ